Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington ni Radio American tan ga ni 2020 August 6 ye chetabri ni mane khin season re go Myanmar sanaw de mane 6 na yi ga ni 9 na yi thi line on meter 2440 ne 51 line on meter 190 ro ga ni thauk lwin pein ni ba bi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။လူငယ်လူရယ်တွေအနေနဲ့ COVID-19 ကမ္ဘာကာယရောဂါကူးစက်ပြန့်နှံ့မှုကာကွယ်ရေးအတွက်အပေါင်းအသင်းတွေစုဝေးတာနဲ့ပါတီပွဲသွားတာတွေမလုပ်ကြဘူး WHO ကမ္ဘာကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကဗိုလ်တပုနေမှာတိုက်တွန်းလိုက်ပါတယ်။ဒီ virus ပိုးပြန့်ပွားမှုနှိမ့်ပွင့်အောင်ဒါမှမဟုတ်ရပ်သွားအောင်အရေးပါတဲ့ကဏ္ဍကနေလူငယ်တွေပါဝင်ကူညီဖို့လိုနေပြီလို့ WHO အရေးပေါ်ဆိုင်ရာအကြီးအကဲ Mike Ryan နဲ့WHO ကူးစက်ရောဂါပြန့်ပွားမှုနဲ့ကာကွယ်မှုဆိုင်ရာပညာရှင် Maria Kakoff တို့ကဗိုလ်တပုနဲ့ WHO Geneva ရင်းချုပ်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါ။ကမ္ဘာတစ်လုံးမှာကြည့်ရင်ဒီရောဂါမပြန့်ပွားအောင်တခြားနိုင်ငံတွေထက်ထိန်းချုပ်မှုလုပ်နိုင်တဲ့နိုင်ငံတွေမှာတော့ညကလပ်တွေအရက်ဘားတွေနဲ့လူငယ်တွေတော့ရစုဝေးလေးရှိတဲ့နေရာတွေမှာဒီရောဂါကူးစက်မှုတိုးလာတာတွေ့နေရတယ်လို့ပြောပါလေ။ဒါကြောင့်ရောဂါကူးစက်ဖို့အခွင့်အလမ်းပိုးပြီးများတဲ့လူစုပျော်ပွဲကျင်းပတာကိုလူငယ်တွေဆင်ခြင်ကြဖို့ Mike Ryan ကတတိပေးလိုက်တယ်လို့ Van Kerkhove ကလည်းပါတီပွဲတွေအရက်ဘားတွေတည်းမကဘဲအားကစားပွဲအတူကြည့်တာလို့လူစုလူဝေးမှုကလည်းအဆုလိုက်ပြုံလိုက်ယောဂကူးစက်မှုဖြစ်ပွားစေတာကြောင့်လူချင်းခတ်ခွာခွာနေတဲ့အလေးချိန်ကိုဆက်ပြီးလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။ American သမ္မတ Donald Trump ကသူ့ဌာနပြည်နယ်အဖြစ်သတ်မှတ်ထားတဲ့ Florida ပြည်နယ်မှာစာလိုက်ကနေမဲပေးတာကသူ့အတွက်ဘာပြဿနာမှမရှိဘူးလို့ပြောပေမဲ့အနောက်ဘက်ချမ်းမှရှိတဲ့ Nevada ပြည်နယ်ကစာလိုက်ကနေမဲပေးခွင့်ပြုလိုက်တာကိုတားနိုင်ဖို့အတွက်သမ္မတ Trump မဲဆွဲအဖွဲ့နဲ့ Republican Party က Nevada ပြည်နယ်ကိုအင်ကာနေမှာတရားဆက်ဆိုလိုက်ပါတယ်။ဆနေနေ့က Nevada ပြည်နယ်အစိုးရကစာလိုက်ကနေမဲပေးမှုကိုခွင့်ပြုလိုက်တာဟာဒီ November 3ရက်သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့ပြောပြီးတရားဆွဲတာပါ။စာလိုက်ကနေမဲပေးတဲ့အခါဒီနေရီအနေနဲ့မဲဆန္ဒရှင်တွေအတွက်မဲပြားတောင်းခံတဲ့လျှောက်လာတွေပေးပို့အောင်မှာဖြစ်ပြီးမဲဆန္ဒရှင်တွေဘက်ကဒီလျှောက်လာတွေပြန်ပြီးပို့ပြီးမှတကယ်မဲပြားတွေပေးရမှာဖြစ်ကြောင်းဒါပေမဲ့နေဗာဒါလိုပြည်နယ်တွေကတော့မဲပေးဖို့စင်းဝင်တဲ့မဲဆန္ဒရှင်အားလုံးအတွက်မဲပြားတွေကိုအလိုလျောက်စနစ်နဲ့ပို့ပေးဖို့စီစဉ်နေတာဖြစ်ကြောင်းဗိုလ်တပုနဲ့ Fox သတင်းဌာနမင်းမြန်ကမ်းမှာသမ္မတ Trump ကပြောကြားခဲ့တာပါဆရိုက်ကနေမဲပေးတာကိုသူလက်ခံနေတဲ့ဒီလိုမဲပေးမှုဟာမဲပေးလုပ်ငန်းစဉ်တိုင်းတွားရမှာဖြစ်ကြောင်းနဲ့နေဗာဒါလိုပြည်နယ်မှာဒါမျိုးမဟုတ်ကြောင်းလည်းသမရကပြောပါတယ်။ဆာလိုက်ကနေမဲပေးတာဟာမဲမတမာမှုတွေကျေပြည့်ပြည့်ညံ့ဖြစ်လာနိုင်ခြင်းရှိတယ်လို့သမရကပြောပေမဲ့အမေရိကန်မှာဒါမျိုးဖြစ်လို့မရှိပါဘူး။ဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လူကိုယ်တိုင်မဲအောင်မသွားဘဲဆာလိုက်ကနေမဲပေးမှုတွေပိုများမယ်လို့မျှော်လင့်ရတယ်လို့မဲရေးတွေ့ရမှာတော့ပြဿနာတွေကြီးလာနိုင်ခြင်းရှိနေတာပါ။တရုတ်ပြည်မကြီးရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့တရုတ်ကတတ်မှတ်ထားတဲ့ထိုင်ဝမ်ကိုရပ်ပိုင်းကမ်းမှာပဲအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar တွားရောက်တဲ့ကိစ္စဟာတရုတ်ဆိုးရွားကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ဝန်ကြီး Azar ရဲ့ဒီသမားဝင်ခီးစဉ်ဟာအမေရိကန်တိုင်ဝမ်နှစ်နိုင်ငံကြားမဟာမိတ်ဖြစ်မှုကိုပိုခိုင်းပါစေတယ်လို့ COVID-19 ကမ္ဘာကဟုတ်ကတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်မှုကိုလည်းပြင်ထင်နိုင်မှာဖြစ်ကြောင်းအင်္ဂါနေ့မှာကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆက်ချကောင်းမွန်တဲ့အစိပ္ပစီနဲ့အရေးပါတဲ့ဤပညာရေးကဘာတလောဖြန့်ဖြူးပေးနေတဲ့ထိုင်ဝမ်ရဲ့ COVID-19 တုံ့ပြန်ဆောင်ရွက်ရေးဆိုင်ရာနဲ့ထိုင်ဝမ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးထိုင်ဝမ်ကျန်းမာရေးကျွမ်းကျင်သူတွေနဲ့ဝန်ကြီးအဇာဆွေးနွေးဖို့ရှိပါတယ်။အခုခေတ်ဆက်မှာဝန်ကြီးအဇာဟာထိုင်ဝမ်သမ္မတဆိုင်ယင်ဝမ်နဲ့တွေ့ဆုံမှာဖြစ်ကြောင်းထိုင်ဝမ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်တရုတ်ဆက်ဆံရေးမှာထိုင်ဝမ်ကိစ္စအရေးပါဆုံးနဲ့အထူးသတိထားရမယ့်ကိစ္စဖြစ်ကြောင်းနဲ့ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံကြီးနဲ့နိုင်ငံခြားဆက်ဆံရေးထိခိုက်စေမဲ့ထိုင်ဝမ်နဲ့တည်ဝင်ဆက်ဆံတဲ့ပုံစံအလုံးကိုအမေရိကန်ကရပ်ဆိုင်းဖို့အတွက်တိုက်တွန်းပါတယ်။ဒါ့အပြင်ဒီကိစ္စအတွက်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းလည်းပြောပါတယ်။လက်ပြန်အစိုးရဝန်ကြီးများအဖွဲ့ကဘေရုတ်မြို့ကိုသတင်းနှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါ့အပြင်လူပေါင်းတရာကျော်တည်ဆုံးခဲ့တဲ့ဘေရုတ်မြို့ကစိတ်ကန်းကုန်လုံရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေကျေကျုပ်ချထားဖို့လေလက်ဗနွန်အစိုးရကစစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။အင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးနောက်မှာခုလိုအရေးပေါ်ချင်းချင်းကြီးညာလိုက်တာဖြစ်ပြီးဒီချင်းနေမှာစစ်တပ်ကိုအာဏာပြေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအတိအကျသ တည်တည်ချာချာမသိရသေးပေမဲ့အခုပောက်ကွဲခဲ့တဲ့တူလောင်ယုံတွေမှာလုံခဲ့တဲ့6နှစ်ခန့်ကအမိုနီယမ်နိုက်ထရိတ်တန်ပေါင်းများစွာတူလောင်ထားတာကြောင့်ဒါနဲ့ပတ်သက်ပြီးအဓိကထားဆန်းစစ်နေတယ်လို့လေဗလန်အရာရှိတွေကပြောပါတယ်။ပောက်ကွဲမှုကလည်းပတ်ဝန်းကျင်တစ်ခုလုံးကိုပျက်စီးစေခဲ့တယ်လို့သေဆုံးရသူကလည်း135ဦးတည်းမနည်းရှိပြီးဒဏ်ရာရသူက9000ကျော်ရှိနေတယ်လို့လေဗနန်ကျန်းမာရေးဝန်ကြီးကပြောပါတယ်။လေဗနန်ဝန်ကြီးချုပ်ကတော့နိုင်ငံတော်မှာ3ရက်ကြာခြေခွဲဝမ်းနည်းပွဲနဲ့အထိမ်းအမှတ်ကျင်းပခဲ့ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5809နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်မှာ VOE American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ရှိတော်ရှာဒေတာမှာဈေးကွက်ချက်ထွင်လာနေတဲ့ Japan Mitsubishi Car Company ကမြန်မာနိုင်ငံမှာကားထုတ်လို့ရေးစက်ရုံတရုံတိဆောက်ဖို့စဉ်းစားနေတယ်လို့ Mitsubishi မှုဆောင်ရာရှိချုပ် Takeo Kato က Nikkei Asian Review သတင်းဌာနကိုပြောပါရယ်ဘယ်နေရာမှာစောင့်မလဲဆိုတာနဲ့ဘယ်တော့စောင့်မလဲဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့သူကပြောပါရယ်ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့ Company ရဲ့နှစ်လက်စီမံကိန်းအစီအစဉ်တွေအရ Mitsubishi Car Company ကရှိတော်အရှာစဉ်နိုင်ငံအဖွဲ့ဝင်နိုင်ငံတွေမှာဦးစားပေးဈေးကွက်ချက်ထွင်လာနေတာဖြစ်ပါတယ်။ဗီယက်နမ်၊ထိုင်း၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာလည်း Mitsubishi ကဆက်ယုံတွေတည်ဆောက်ထားပြီးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာနောက်ထပ်ဆက်ယုံတစ်ခုထပ်ပြီးတည်ဆောက်ဖို့စဉ်းစားနေပြီးတဲ့နောက်အခုကမြန်မာနိုင်ငံကိုလည်းဒီစီဇန်နဲ့ထည့်သွင်းလာတာဖြစ်ပါတယ်။ Mitsubishi Company ဟာဥရောပနဲ့တခြားအရေးကြီးတဲ့ဒေသတွေမှာလုပ်သားအရာတွေကိုဖြတ်တောက်ပြီးလုပ်ငန်းတွေ short ချလည်ပတ်တော့မှာဖြစ်တယ်လို့လည်း Nikkei Asian Review သတင်းကပြောပါတယ်။မလေးရှားနိုင်ငံကွာလာလပူမြို့ဂျလာလာဘောပူဒူ area မှာမြန်မာတွေဥဆောင်တဲ့စာချုပ်စာတမ်းအတူလုပ်တဲ့ဂိုင်းနှဂိုင်းကိုမလေးရှားလူဝမှုကြီးကြပ်ရေးဌာနကဩဂုတ်လ၄ရက်နေ့ကစစ်စီရေးတခုနဲ့နေနေနိုင်ကြတယ်လို့ဗနာမသတင်းဌာနကပြောပါရယ်အဲ့ဒီဂိုင်းတွေလှူရှားနေတာတိတိတိပါရှိနေပြီဖြစ်ပြီး2019ခုနှစ်မလာတဲ့ကေရာပြည်နယ်ကွာလာမူဒါကမ်းခြေကိုရိုဟင်ဂျာလေရစင်ကန့်ကတ်ခဲ့ပြီးနောက်ပိုင်းအနာပိုင်တွေကချီယခံလိုက်ပြီးခဲ့တာလို့လည်းမလေးရှားလူဝမှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒတ်တုခိုင်ရူဆမီ.ကပြောပါတယ်။အဲဒီဂိုင်းတွေဟာရိုဟင်ဂျာတွေနဲ့ရခိုင်မွတ်စလင်တွေကိုအဓိကပြစ်မှတ်ထားလုပ်ငန်းဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အသီးမှတ်ပြုကပ်ပြားမလေးရှားကရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ကပ်ပြားနဲ့လူဝမှုကြီးကြပ်ရေးအိုက်ကတ်တွေအပါအဝင်အထောက်အထားကပ်ပြားသူတွေကိုကပ်ပြားမျိုးစားပေါ်မူတည်ပြီးမလေးရင်းကစ်30ကနေ150အထိယူပြီးအဲ့ဒီဂိုင်းတွေကဖန်တီးပြတယ်လို့လည်းဒတ်တုခါရူဇာဗီ.ကပြောပါတယ်။ဒီနေ့ကိုဝန်ဆောင်မှုပေးရသူ30က50အထိရှိပြီးတတိကိုစာရွက်စာတမ်းအထောက်အထားအတူ14,000လောက်လင်းလေဖန်တီးပေးနေတာလည်းဖြစ်ပါတယ်။ဩဂုတ်လ၄ရက်နေ့ကဆက်စည်ရေးမှာတော့မြန်မာ15ယောက်နဲ့ဘင်္ဂလားဒေ့ရှ်တယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအရှင်ကိုတော့ပြည်ပြည်တက်တည်လို့စစ်ကောင်စာထုတ်ထားတယ်လို့ပြောပါတယ်။မွတ်စလင်ဘာသာဝင်အများစုရှိတဲ့မလေးရှားနိုင်ငံဟာပင်လယ်ဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရိုဂျာ၃တုံးကိုလက်မခံတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူရိုဂျာအများစုလာရောက်လို့တဲ့နေရာဖြစ်ပါတယ်ခင်ဗျာ။ထိုင်းဆူရစန့်ကျင်ရေးကျောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ၅ဦးကိုလူစုဝေးတာကိုတားမြစ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေကိုချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကစင့်ခေါ်လိုက်ပါတယ်။စစ်စေးမင်းများဖို့စစ်ခေါ်ခံရတဲ့အထက်ထိုင်းနိုင်ငံရဲ့စီးပိခံပီးရင်စနစ်ကိုပြည်ပြပြောင်းလဲဖို့တောင်းဆိုခဲ့သူလူခွေရေးလှရှားသူရှင်နေအာနော်နမ်ပါလဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာဇူလိုင်လလယ်ရက်ကကျောင်းသားလူဦးဆောင်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေနေ့တိုင်းဆိုသလိုပေါ်ပေါက်နေကြတာပါ။သူတို့ကလက်ရှိဝန်ကြီးချုပ်ပရယူချမ်အိုချာရာထူးအနှုတ်သက်ပေးဖို့နဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့နိုင်ငံတွေအရေးပေါ်တာမြင့်ချက်အမိန့်ကိုမလာကြတဲ့ကကျောင်းထားခဲ့ပြီးအခုအောက်ကလာကစားလို့ဒီအမိန့်ကိုနိုင်ငံရေးရလူစုလူဝေးပြုလုပ်တာတွေကိုတားဆီးဖို့အသုံးပြုနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းပြည်နယ်တစ်ခုမှာဒီအမိန့်ကိုချိုးဖောက်မှုနဲ့နိုင်ငံရေးတက်ကြွလှရှားသူခေါင်းဆောင်6ဦးကိုခေါ်ယူစစ်ဆေးခဲ့ပါသေးတယ်။ထိုင်းနိုင်ငံနဲ့ဆရပြပွဲတွေနေ့တိုင်းနေ့ပါဖြစ်နေချိန်မှာပဲထိုင်းစစ်တပ်အကြီးအကဲအပိဒါကွန်ဆွန်ဘုံကစစ်တပ်သူတို့ကိုဗိုလ်တပ်ကတွားရောက်ချိန်မှာတိုင်းပြည်ကိုမုန်တီးနေသူတွေဟာကိုရိုနာဗိုင်းရပ်စ်နဲ့တိုင်းပြည်ကိုပိုပြီးဒုက္ခရောက်အောင်လုပ်နေတယ်လို့ပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကိုကုစားနိုင်ပေမဲ့တိုင်းပြည်ကိုမုန်နေသူတွေကတော့ကုစားလို့မရနိုင်ဘူးလို့လည်းပြောဆိုသွားပါရယ်။လက်ရှိထိုင်းစစ်တပ်အကြီးအကဲဟာဘီယင်းသစ္စာကံအုပ်စုတွေကဖြစ်ပြီးအရင်ကလည်းစစ်တပ်ပြတ်သူတွေကိုဖြစ်တင်ဝေဖန်ပြောဆိုခဲ့ဖူးပါရယ်။ အိန္ဒိယနိုင်ငံအယုဒယာမြို့မှာမွတ်စလင်နဲ့ဟိန္ဒူဘာသာဝင်တွေအကြားဆယ်စုနှစ်တွေကြာအငင်းပွားနေတဲ့ဘာသာရေးမြေပေါ်မှာဟိန္ဒူဘုရားကျောင်းစတင်ဆောက်လုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကမနေ့ကတုန်းကအုတ်ပြစ်ချပေးလိုက်ပါတယ်ဒီဖျားကြောင်ဟာကျွန်တော်တို့ယဉ်ကျေးမှုရဲ့ခေတ္တတည်ရတာဖြစ်လာမှာပါ။တာမောင်များစွာသောပြည်သူတွေရဲ့ညီညွတ်မှုပြည့်ယုံဖြစ်လာမှာပါလို့အုပ်မှုချပွဲမှာအနည်းငယ်ကြုံမှုတွေကပြောသွားပြပါတယ်။ဒီဖျားကြောင်ကိုတည်ဆောက်နိုင်ခဲ့တာဟာဝန်ကြီးချုပ်မိုဒီဦးဆောင်တဲ့ဗရာတီယာဂျနတာပါတီ BJP ပါတီအတွက်အောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဟိန္ဒူဖျားယာမအထိမ်းမှဖျားကြောင်ကိုဒီမြေပေါ်မှာတည်ဆောက်နိုင်ရေးစစ်ပေါင်း30လောက်စော်အောပြီး BJP ပါတီထင်ရှားလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံသမိုင်းမှာထင်ရှားတဲ့မွတ်စလင်အုပ်ချုပ်သူတွေကဒီမြေပေါ်မှာဘပရီပလီကို1928ခုနှစ်မှာဆောက်လုပ်ခဲ့တာဖြစ်ပေမဲ့အဲ့ဒီပတိုင်ခင်ကလေးကဟိန္ဒူဘာသာဝင်တွေရဲ့မြင့်မြတ်တဲ့မြေဖြစ်ခဲ့တယ်လို့ဟိန္ဒူဘာသာဝင်တွေကပြောပြီး1992ခုနှစ်မှာဆန္ဒပြသူတွေကဘပရီပလီကိုဖြိုချဖျက်ဆီးခဲ့တာလည်းဖြစ်ပါတယ်။မနစ်နိုဘာလာတုန်းကတော့အိန္ဒိယတရားရုံးချုပ်ကဒီမြေပေါ်မှာဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့အမိန့်ချမှတ်လိုက်ပါတယ်။လာမယ့်3နှစ်ခွဲအတွင်းအပြည့်တည်ဆောက်မှာဖြစ်လို့2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါ BJP ပါတီအတွက်နိုင်ငံရေးအကျိုးများရရှိစေမှာဖြစ်ပါရယ်ခင်ဗျာ။ကျန်တာပရင်းနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ကြည့်မှာတော့သတင်းတော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတောက်တူကျိုးဆက်ကတည်ဆုံးမှုထက်မှန်ဖြစ်ပေါ်တဲ့အတွက်နှစ်လအတွင်းကိုကုတ်ကိုအဆုံးစီရင်သူ14ယောက်ထက်မနည်းရှိသွားပြီဆိုတဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအတွင်းအခက်ကြုံနေရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကတချို့ဟာကိုကုတ်ကိုအဆုံးစီရင်သွားကြတဲ့သတင်းတွေစက်တိုက်ဆိုသလိုထွက်ပေါ်နေတာပါ။ဒီနေ့မှလည်းမလေးရှားနိုင်ငံပူချွန်းမြို့မှာအသက်20အရွယ်မြန်မာလူငယ်တဦးအဆုံးစီရင်သွားရဆိုတဲ့သတင်းထွက်လာတာကြောင့်မလေးရှားနိုင်ငံကမြန်မာတန်ရုံအလို့သမားတန်ရာကြီးဦးအောင်စောမင်းကိုမိကြီးခဲ့ပါတယ်
။ဟုတ်ပါပဲဒီနေ့လည်းဆက်ဆုံးပါလေဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာလဲရှင
်ပူချွန်းမှာပါ
ပူချွန်းမှာနော်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ
်တူကရောဟိုဘလူးပုံစံမျိုးလဲရှင်ဘလူးပုံစံပြဇက်ကျိုးချပဲလား
အော်ဘလက်ကောင်းဘလက်ကောင်းပူချွန်းပေါ့အဲ့ဒီလိုပါပဲဟုတ်
ဟုတ်ကဲ့
ဘလက်ကောင်းပူချွန်းပေါ့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့တူက
ဇက်ကျိုးချပြေးသွားတာပဲဟုတ
်ဟုတ်ကဲ့
ကျွန်တော်တို့အခုဟာခက်တာရဟိုဟိုပုံကြီးကခံစားချက်တွေနဲ့ကလေးမိနေတာဘလို့စိတ်ခံစားချက်တွေနဲ့လုပ်နေကြလဲမသိပါဘူးမိုင်
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ညီရက်ပြည့်ရည်ကိစ္စရောပါရညာထူးတယ်လေ
သတင်းချက်ပြပြကြကြဘူးမသိရသေးဘူးမိုင်
းမကြသေးခင်ရက်ပိုင်းအတွင်းကပဲမြန်မာနိုင်ငံသားနှစ်ဦးလဲကိုကုတ်ကိုအဆုံးစီရင်သွားခဲ့တာပါအခုတိတ်ဆုံးသူကတော့မကွေးတိုင်းစင်ပေါဝဲမြို့နယ်ကဖြစ်တယ်လို့လဲမလေးရှားရောက်လူမှုကူညီအဖွဲ့တွေကဆိုပါတယ်မလေးရှားနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနေရက်ပြင်ရေးအစီအစဉ်ကိုမြန်မာနိုင်ငံသားဝန်ကြီးဌာနကညှိနှိုင်းစီစဉ်နေတဲ့အကြောင်းပြောဆိုခဲ့တာတလားကျော်ကြာပြီဖြစ်ပါတယ်ဒီအစီအစဉ်ရနေရက်ပြင်ဖို့စည်ရင်းပေးသွင်းထားသူလူရေ8000တဲ့မနေ့ရှိနေပြီဖြစ်သလိုတရားဝင်အလုပ်သမားတွေလည်းအလုပ်ကင်မကောင်းတာကျမကြီးမကောင်းတာတွေကြောင့်နေရက်ပြင်ဖို့စည်ရင်းပေးသွင်းထားပြီးလက်နဲ့ချီပြီးစောင့်ဆိုင်နေကြရတာပါဒီထဲကတချို့ကလည်းမြန်မာနိုင်ငံကိုတရားမဝင်နေဆက်လမ်းကြောင်းတွေကနေပြန်ဖို့ကြိုးစားရတာကနေဖမ်းဆီးခံရတဲ့အဖြစ်တွေနဲ့လည်းရင်ဆိုင်နေကြရပါတယ်။ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်
။လန်ဒန်တက္ကသိုလ်ဆွေ့စ်လို့ခေါ်တဲ့အစီအတိုင်းနဲ့အာဖရိကလေလံရေးကျောင်းမြန်မာသားဌာနမှူးအငြိမ်းစားဆရာဂျွန်အိုကယ်ခေါ်ဦးလှသိပွဲလွန်သွားပြီဖြစ်ပါတယ်။ဆရာဂျွန်အိုကယ်ရဲ့အကြောင်းစေတစံကျွန်တော်ကြော်စံတာပြောပြလိုပါတယ်ခင်။ဒီနေ့မြန်မာတွေကဆရာဂျွန်လို့ခေါ်တဲ့မစ္စတာဂျွန်အိုကယ်ရဲ့မြန်မာနာမည်ကတော့ဦးလှသိန်းဖြစ်ပါတယ်။ဒါပေမဲ့သူ့နာမည်အိုကယ်နဲ့အစံဖလှယ်ပြီးတော့ဆရာအိုကယ်လို့လည်းပဲခေါ်လို့ရှိကြပါတယ်။မြန်မာဘာသာစကားသင်ကြားရေးကိုတောက်လျှောက်လုပ်ကိုင်လာခဲ့သူဆရာဂျွန်ကို1934မှာမွေးဖွားပြီးဂန်ဝင်းစာပေအတွေ့အခေါ်ဆီဟောင်းသမိုင်းဘာသာတွင်နဲ့သူဟာအောက်စဖော့ဒ်တက္ကသိုလ်ကဂုဏ်ပြုတော်အောင်မြင်ခဲ့ပြီးတဲ့နောက်1959ခုနှစ်ကစလို့ဆူအက်စ်ခေါ်ဒန်တက်သူရဲ့အစီအတိုင်းနဲ့အာဖရိကလိလာရေးကြောင်းမှာအလုပ်စဉ်ကတိကအဖြစ်ဝင်ရောက်ထမ်းဆောင်နေပါတယ်။အဲ့မှာပဲဘာသာဗေဒနဲ့သတ္တဗေဒတို့စီပူရင်းထူစဉ်ကမြန်မာသားဌာနပမခဖြစ်တဲ့ဒေါက်တာလှဖေနဲ့ဆီယမအန်နာအလော့ခေါ်ဒေါက်တင်ခင်ချိုရုစနာမြန်မာစကားမြန်မာစာပေကိုသင်ယူကြပါရဲ့။1960-61မှာမြန်မာနိုင်ငံကိုပထမအဆုံးဂျင်းသွားရောက်ပြီးမြန်မာမိသားစုတွေနဲ့မြန်မာအသိုင်းအဝိုင်းရမှနေထိုင်ပြီးတော့မြန်မာမှုမြန်မာစကားကိုလေ့လာခဲ့ပါတယ်။ပမခဒေါက်တာလှဖေအန်အလတ်ဒိုနဲ့အတူမြန်မာအင်္ဂလိပ်အဘိဓမ္မာပြဆိုရမှာပါဝင်ခဲ့သလိုသူကိုယ်တိုင်လည်းမြန်မာသဒ္ဒါကျမ်းမြန်မာစာပေဂီတမ မြန်မာဒေသီယစကားစာတွေနဲ့ပတ်သက်တဲ့ဆောင်းပါးတွေစာအုပ်တွေလည်းရေးသားခဲ့ပါတယ်။ကွန်ပျူတာမှာမြန်မာလိုရိုက်နိုင်တဲ့ပထမဆုံးမြန်မာဖွန့်ဖြစ်တဲ့ Ava font ကိုတည်ထောင်ခဲ့သူဟာလည်းပဲဆရာ John ပဲဖြစ်ပါတယ်။ဒါ့အပြင် American Congress စာကြည့်တဲ့ Romanization ကိုရောမအခရာနဲ့ပြန်လည်ရေးသားမှုဆိုင်ရာအကြံပေးပုဂ္ဂိုလ် BBC မြန်မာပိုင်းအစီအစဉ်ရဲ့ဘာသာစကားကြီးကြပ်သူ VOA နဲ့ RFA တို့ရဲ့မြန်မာဘာသာစကားအကဲခတ်ပုဂ္ဂိုလ်စာရဲတာဝန်တွေလည်းသူဆန်းဆောင်ခဲ့ပါတယ်။ဘရစ်တိန်ဘာမာဆိုဆိုက်တီကိုခေါ်တဲ့ဘရစ်တိန်မြန်မာအစဉ်1983ကစပြီးတော့ဆရာဂျွန်ဟာဥက္ကဋ္ဌအဖြစ်ထမ်းဆောင်ခဲ့ပါတယ်။ဘရစ်တိန်မြန်မာဆက်ဆံရေးလွတ်ဆောင်ချက်တွေကိုအစိမ့်မှပြုသွားအဖြစ်ဘရစ်တိန်ဗီမာကြီးကသူ့ကို OBE ဗတ်စိတ်ချီးမြှင့်ခဲ့ပါတယ်။ဒါအပြင်ဘာသာစကားဆိုင်ရာစွမ်းဆောင်ရည်ရွယ်အတွက်ဂုဏ်ပြုလက်မှတ်ပေါင်းများစွာကိုလည်းဆရာဂျွန်ဟာလက်ခံရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Northern United ကသို့ပမခအငင်းစားမြန်မာစာပေပညာရှင်ဆောက်စောထွန်းကလည်းဆရာဂျွန်ရဲ့မြန်မာစာမြန်မာစကားသင်ကြားရေးဆွမ်းဆောင်မှုကိုတာနာပြုတူလို့တင်စားပြီးတော့အခုလိုချီးကျူးပြောဆိုပါရစေ
။ဆရာဂျွန်ကတကယ်ဗမာစာဗမာစကားတာနာပြုရှိရှိပါဗျာ။နေရာကအခွင့်သာရနဲ့တိုင်နေဗမာစာဗမာစကားအကြောင်းပြင်မှုမြေရန်စိတ်ပြင်းပြနေတဲ့လူပါ။အခုမဆုံးခင်မှာကိုဗမာပြည်မှာဇူးနဲ့တင်ပေးနေတော့မှာ။အဲ့ဒီတင်ပေးနေတော့မှာပဲယုတ်ဒီရဲ့ယောဂဖြစ်လာတဲ့အတွက်ကြောင့်ဒါရက်လဲရတာပါပင်စင်ယူပြီးပြီမဲ့မမသာတင်တဲ့အလုပ်ကိုတော့ဘယ်တော့မှနားမယူကြပါဘူးအမေရိကန်မှာလာတင်တယ်ထိုင်းနိုင်ငံမှာသွားတင်တယ်ရန်ကုန်မှာသွားပြီးတော့ကနှစ်တိုင်းလောက်တင်ပါတယ်အဲ့ဒါလောက်ထိဟိုမမသာတင်ကြရည်အတွက်ဂယုရဆိုင်နဲ့တကယ်ဟိုချိုးချိုးဆာဆာလှုပ်သွားတဲ့ပုဂ္ဂိုလ်ပါ
ကျွန်တော်စာမန်လူတွေကတော့ဆရာဂျွန်နဲ့စကားပြောနေရရင်နိုင်ငံခြားသားနဲ့ပြောနေရတဲ့လူကိုမမှတ်ဖ ೇನೆ ဗမာတယောက်နဲ့ပြောနေရတယ်လို့ထင်ပါတယ်ဆိုတော့ဆရာပညာရှင်တယောက်အနေနဲ့ဆရာဂျွန်ရဲ့မြန်မာဘာသာစကားကျွမ်းကျင်မှုကဘယ်လိုအကဲခတ်လို့ပါလဲဆရာပညာမှာ
ကျွမ်းကျင်မှုကတော့ဗမာတယောက်လိုပဲကျွမ်းကျင်တယ်ဗမာတယောက်ဆိုတဲ့နေရာမှာလည်းပဲစာမန်ဗမာတယောက်မဟုတ်ဖ ೇನೆ ပညာရဗမာတယောက်ကျွမ်းကျင်မှုမျိုးကျွမ်းကျင်တာပါဟိုစကားပြောတဲ့စကားဆိုင်ကလည်းပဲပမာတန်တိုက်မှာပဲကျွန်တော်တို့ရှိစာရေးရင်လည်းပဲသူပမာလူပဲရေးပါတယ်ရေးတဲ့ပမာစာဟာပမာတယောက်ရေးတာလည်းဖြောင်ပြူးပါလေဟိုဘာကြောင့်အဲ့လိုပြောရလဲလို့ဆိုတော့ဟိုစနစ်ရှိလို့ပါပဲသူတို့ရှိမှာစာရေးပြီဆိုရင်ဘယ်နေရာစတယ်ဘာစတယ်ဆိုတော့အဲ့ဒီစနစ်ကရှိထားတော့ပို့ပြီးတော့ဖြောင်ဖြောင်ဖြူဖြူပြေးပြေးပြေးပြေးချော်ချော်မမော့ရှိနေတာဆရာပမာစာရေးသားဆွမ်းကြီးပါပဲဗျာစလုံးပေါင်းနဲ့မှောက်အောင်ပြတော့မှာ
ဟုတ်ဘူးလားသူနဲ့တင်းနေနေရဆရာဂျွန်အိုခတ်ကွယ်လွန်သွားခြင်းဟာဆိုရင်မြန်မာမှုမြန်မာစာမြန်မာစကားသင်ကြားရေးလောကမှာအစားထိုးမရတဲ့ဆွမ်းဆုံမှုတရားဖြစ်တယ်လို့ဆိုရင်မှားမယ်မဟုတ်ကြမှာသရရှင်ခင်ဗျာကျွန်တော်ကြောစမ်းပါပါ
ကျွန်တော်ညဝင်းအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးမှာငကူကအားထားခဲ့တဲ့ rubber ဆိုက်ခင်းနေနေရမှာအကျိုးအမြတ်ပိုရစေမဲ့တရုတ်အတွက်အကြီးကပို့ကုန်ငပြိုးသီးဆိုက်ခင်းတွေအစားထိုးလာပေမဲ့တောင်သူတွေကတော့ဆိုက်ပျိုးရေးပို့ကုန်ကဏ္ဍနဲ့ပတ်သက်ပြီးတရုတ်နဲ့ကုန်သွယ်ရေးမှာတန်တရာရှိနေတဲ့အကြောင်း VOA ခမာဌာနသတင်းတော်တွေရဲ့သတင်းလွှာကိုတင်ပြချင်ပါတယ်ကမ္ဘောဒီးယားနိုင်ငံအရှေ့ဘက်ခြမ်းနေဆက်တကြောပြည်နယ်တွေမှာမီးသင်းကြောင့်နှောင်မြေစီလွှာတွေရှိပြီးအစ်စီကန် rubber ဆိုက်ခင်းတွေကျယ်ကျယ်ပြန့်ပြန့်ရှိခဲ့တာပါပြင်းထန်ကိုလိုနီလက်ထက်ကလေးကအဲ့ဒီဒေတာကားလန်တစ်ချောင်းမှာရောဘာဆိုက်ခင်းတွေရှိလာခဲ့ပါလေအခုတော့ဘွန်ခွန်ဒေတာမှာနှစ်ပေါင်း10ခန်းတက်တန်းရှိတဲ့ရောဘာဆိုက်ခင်းတွေကြောင့်တရုတ်စီးပွားရေးသမားတွေလာဆိုက်တဲ့ငပြိုးဆိုက်ခင်းတွေမြင်လာရပါတယ်တရုတ်နိုင်ငံသားချန်ဂျီကွင်းဟာမျက်စိတဆုံမြင်နေရတဲ့ရောဘာဆိုက်ခင်းတွေကြောင့်မှဆိုက်ကေမောင်းပြီးသူ့ရဲ့ငပြိုးခင်းတွေစီသွားနေတာပါလက်ရှိအနေအားအရတရုတ်နိုင်ငံမှာငပြိုးသီးအလုံးလောက်မထွက်ပါဘူးတရုတ်ပြည်မှာငပြိုးသီးဝယ်ယူစားသုံးမှုကအများများနေပါတယ်။ဒါကြောင့်ကမ္ဘောဒီးယားလိုနိုင်ငံမျိုးမှာငပြိုးသီးလာဆိုင်ပြီးတရုတ်ပြည်ကိုပြန်ပို့နေတာပါလို့သူကပြောသွားတာပါ။2016ခရီးကကမ္ဘောဒီးယားကိုလာရောက်ခဲ့တဲ့ချန်းဟာထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်တဲ့အွန်မေဒီနဲ့ပေါင်းပြီးဘာဘာဆိုင်ကြီးနေနေရာမှာငပြိုးကင်းတွေကိုထူထောင်လာခဲ့တာပါ။ဒါဟာတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြား FTA ကိုလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ပါအခွင့်အရေးကိုအသုံးချပြီးစိုက်ပျိုးလာကြတာဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်ကိုလာမဲ့သတင်းပတ်တွေတဲ့လက်မှတ်ထိုးဖို့ရှိပြီးတရုတ်ကိုတင်ပို့မဲ့ကမ္ဘောဒီးယားကွန်ပစီအမျိုးအစား340ရဲ့95ရာခိုင်နှုန်းဟာအခွန်ကင်းလို့ခွင့်ရမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေကြောင့် EU ဥရောပသမဂ္ဂကလက်နက်နဲ့ပတ်သက်တဲ့အထူးအခွင့်အရေးကလွဲလို့ Jane two conde windy, the Zedri da, Lelo Songshong Yaraba. A lo Songshong Dore, EU ye, Queen Yiniama. Pure ye FTE ne, Jack Gambo, Sinabi me. Camoria ye, Diga Pogo. A word in a Pinaguro, Dioga, Wemebo Mopo, Wulo. A gay diga, don't the body. When you go Hansengale, Rurugo, Stress on Wo. Let Maria, Kanganago, Yiji, Sure, Jujo Jane. Saiguy Bogonigo, Uza Pila Bare. Camoria Nanga, me hegda, Shitan Lama. နှပြောဆိုင်ပြိုးကင်းနေရှိပြီးနှပြောသည့်ထုတ်ပို့တဲ့စက်ရုံ29ခုရှိပါတယ်2024ဇူလိုင်လအထိတရုတ်နိုင်ငံကိုနှပြောသည့်တန်တသိန်း600တောင်တင်ပို့နိုင်ခဲ့ပါတယ်ဒါကြောင့်ငကိုဝင်ငွေရနေတဲ့ရဝါဆိုင်ခင်းနေနေရာမှာနှပြောဆိုင်ကင်းနေအစားထိုးဝင်လာတဲ့သဘောလို့သုံးသပ်ကြပါတယ်ရဝါဘူသာဆက်ဆိုင်နေရင်အရင်လောက်ပဲပြန်ရရင်ရမရရင်ရှုံးပေါ်လိမ့်မယ်လို့ဖွင့်လွှမ်းပေးမြို့ကလောင်းဆတ်နိ Tarema, Nabione, Chartina, and Tolo Mushila Vime. Baba Lunga, Sessini, Oma Walu. Savio, you went and up, Yoga, Poso Faga, Piovale.
You come at the Tatra down the Fuda.
Baba, where's I am, Melo, Suyaga, Tinchataram, Hobau. See where Lala and now some people are. See why Lanjango, Mia, Soka, and Bolu are Elo to up, Piovarawa. Kuika Yoga, Gamora, Kitwa Lunga, a Tejo Lunga, Pianalan to go, Winnie did a job. Cambodia, Suyaga, Sabuika, and Labe, Yodia, Ule Larago, Tioga, Kuni Pemelu, Pioniraba, Suyaga Kulu, Lola Vime, Cambodia, Sabuika, Naha, Nibonaza, Naja, Janirajo, Kondo Equa, Hachaku, Yodia, Pina, and Bam Lalo, Yansin Kumalu, Namedi, Sabuik, the Mariga, Yiduani Bari,
Cambodia,
Hojo, the Namoya, Santa Mosa, Tune Chosure, Lula, Kondo, the Bortu Nijaga, Pedition Lolo, Nijinajin, Tatanari, Pishin, and Mamho Babulo, Tua, Pyodarawa. Cambodia Dionang and Yaku Nemua, Natan Sago Gunetwe, Dollar Shibillion Shigabi, Dionang and Pugum Pomana, Dollar Tibillion Jo Shigabari. Dionet the body like the FTA, Dijau, Cambodia Pugum, Portola, Melu, Nolin Jabari, Cambodia Nang and Lube, Yamaning and Kitimbi Nebamale, DOCY Lung and Shiniga, Mabios I can see Mangini, $2 Rajau, Ditalanea Mia Tensi Kayamu, Bien, Koning Aji Dijau, Landa Jessirari, Ne. Tidakani, Lula me, Piare, Pilana, Muson, Shipime, Tau Tazi Nambo, Pine, Suya Lutoma, Sotin Ringavime, Omnimu, Shigawau, Kena.
Levene Nanga, Birum Yuroma, Ingani, Nyaka, Bokwe, Mujigu, Sosa, Sisi, Nide, Che, Nidrigu, Suzi, Tinjabame, Chema, Tingi, Taipa, Inga Nyaka, Bokwe, Mujija, Birum Yuro, Sikane, Niwunjin, Mighty Widden, Niariga, Sao, Untriba, Jesse Kiraba. A kuro, sikanga, bokwe mu, biesi rija, songza sisi yi mudri, delun zarigu satin shabu ni babi. Bokwe muji pikede, ammonia nitrate denji, natang kunia ngazegu, sikama chakmija, dulong tare gisagu, diga ta sisi ni jabari. Tami oza matone, bokwe mu jintane, ammonia nitrate denji, natang kunia ngazegu, bajang di dang target le, suragu le sisi ni babi. Botuni Mabe, the Dinapa Nanga Yibo Chini, Jinya Lipe, Bakwemune, but that Sanwede, Anabandrigo, Ne Angry Ma Tintin Tabu Gule, Sitago, Nunja Tavari, Tamara Misha Wonga, Tamara Nando, see we Masakima, Jigwe, one name would take my nine, the minute need that Kajabari.
Laisa Honaka Kalamun. يصف هول الكارثة
يرميروما إنغانينياكا باقوين موشي يسو يامكو طوبيان ديا سكالون دام شبابو دي بيران تيني ميوجيت كو بشتوان سيكي باري لو تمراكا يوسو كي باري
إنه وقت الحزن على شهدائنا
أتن سوشو ياتوري تيكاي تنيا ياتوري ني جاو سوني دوري اتوي Pusui wane niya baare. Lebanon di dureja, achi ije teilan tonglong ni mesura deja baare. Lebanon ma siwa ye ije ade, jama ye sanya jatana jiri etwe mawe, jo wanae bo etwe, abyan lan pe mamune, silo ninyu mu shija ba lu panja lure eja, tamra misha on yosu keraba. American and Taiwanji Mike Pompeo ga Lebanon wanji jo Hassan Taib go telephone sat twe pi Lebanon pi tu re go akai ma kunyi pan po me chang pyo su ke ba de lo nangan ja yi thana ga boun thu ni ma pyo ba de American tamra Donald Trump ga le Lebanon go kunyi bo a sin nit shi chang inga ni ga pyo ba de
ကယ်ဆယ်ရေးလုပ်သားတွေအပါအဝင်နိုင်ငံတချို့ကတော့လေဗနန်ကိုကယ်ဆယ်ရေးအကူအညီတွေစတင်ပို့ဆောင်ပေးနေကြပါတယ်။လေဗနန်နဲ့ဆင်းရဲတင်းမာနေတဲ့အစ္စရေးနိုင်ငံကလည်းဘေးရောပေါက်ကွဲမှုကြီးနောက်ပိုင်းလေဗနန်နဲ့စီးလုံးညီညွတ်စွာရပ်တည်ကြောင်းဖော်ထုတ်တဲ့အနေနဲ့တယ်လီဗင်မြို့ခမ်းမကြီးမှာလေဗနန်အလံကိုမိအောင်ဆုံးနဲ့တရုတ်ဖော်ခဲ့ပါတယ်။အစ္စရေးနိုင်ငံတယ်လီဗင်မြို့မှာနေတဲ့ပါဗီယံမာမာရီကတော့သူ့မိသားစုကလေဗနန်မှာရှိနေတာပ
ါ But I'm so excited for this at least
သိကိုစိတ်လုံရှားရပါတယ်အစ္စရေးနိုင်ငံတယ်လီဗင်မှာလေဗနန်အလံကိုအခုလိုသုံးတာဟာဆိုရင်တမိုင်းမှာပထမဆုံးဖြစ်တယ်လို့အ ਨੇ ဆုံးတော့ဒါဟာသူတို့နဲ့စီးလုံးညီညွတ်မှုကိုပြတ်တလိုက်တာပါတဲ့ဘေရုတ်မြို့ရောစိတ်ကမ်းပေါက်ကွဲမှုအတွင်းလူပေါင်း135ယောက်သေဆုံးပြီး9000လောက်ဒဏ်ရာရထားပြီးဗုဒ္ဓဟူးနေ့ထိပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ပေါက်ကွဲမှုကြောင့်ဆုံးရှုံးရမှုကဒေါ်လာ10ဘီလီယံကနေ15ဘီလီယံအထိရှိနိုင်တယ်လို့မြို့တော်အုပ်ချုပ်ရေးမှူးကအယ်ဟဒတ်ရုပ်တံကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒီဆုံးရှုံးမှုတဲမှာဆိုရင်ဓာတ်ရိုက်ထိခိုက်ရမှုတွေအပြင်ဆက်ဆံနေတဲ့စီးပွားရေးအရာဆုံးရှုံးမှုတွေလည်းပါတယ်လို့ပြောပါတယ်။ဒါအပြင်လက်ရှိမှာရိတ်ခါကလည်းအကန့်အသတ်နဲ့ပဲရှိတာကြောင့်နိုင်ငံတကာအကူအညီတွေမရရင်အကျပ်တဲဖြစ်သွားနိုင်တယ်လို့ဘေရုတ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဘေရုတ်စိတ်ကံပေါက်ကွဲမှုကြီးနောက်ပိုင်းလူပေါင်း2,000ကျော်ဟာပေါက်ကွဲမှုဒဏ်ကြောင့်ပျက်စီးနေတဲ့အဆောက်အုံတွေမှာဖြစ်တယ်လို့နေထိုင်နေကြရပါတယ်ရှင်။ကျမတင်ကြီးထိုက်ပ
ါဇာတာပြင်းနေတဲ့ခင်ပြီးရေမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်အကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ပါပါကျမအင်ဂျင်နိုင်ပါရှင်မြန်မာပြည်ရဲ့လွတ်မြောက်ရေးအတန်းများကမ္ဘာစက်ခုံပေါ်ကဒေါအောင်ဆန်းစုကြည်ရဲ့အမြင့်နဲ့အနိုင်အကြောင်းအသေးစိတ်ဖော်ပြချက်ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post မှာ David Emer ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။စာရေးသူ Ellen Clements ကတော့မြမခေါင်းဆောင်ဟာဘယ်အချိန်မှဘာကြောင့်ကမ္ဘာအထင်ကရပုဂ္ဂိုလ်ဖြစ်လာရသလဲဆိုတာလေ့လာဆန်းစစ်ထားတာပါ။ဒါပေမဲ့2015ခုနှစ်မှာသူ့ရဲ့ပါတီ NLD အာဏာရလာချိန်ရိုဟင်ဂျာပြည်ထနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကိုင်တွယ်ဖြည့်ရှင်းပုံဟာသူ့နာမည်ကိုအမဲဆက်စွန့်ထင်စေခဲ့တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီကနေ့နှစ်ဒီဇင်ဘာလကနယ်သာလန်မှာဒေါအောင်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာဟာကျဆင်းခဲ့ကြောင်းဆောင်းပါးရှင်ကရေးထားပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုကိုသူ့အစိုးရကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆွဆွဲချက်တွေကိုခုခံခြေပါဖို့ဒီဟိတ်မျိုးကနိုင်ငံတကာတရားရုံးမှာမြမခေါင်းဆောင်ကိုတိုင်တက်ရောက်ထွက်ဆိုခဲ့ပါတယ်။လူတွေကိုအစုလိုက်ပြုံလိုက်ညီရက်ကနေမောင်းထုတ်ခဲ့မှုကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ဖော်ပြခဲ့ပေမယ့်ဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ဆောင်မှုတွေကိုရှုံချဖို့ငြင်းဆန်ခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းအတိမတ်ပြုခြင်းမရှိခဲ့ပါဘူး။ဒီစိတ်ဒီပိုင်းအပြင်ပြောရမယ်ဆိုရင်စာရေးသူ Ellen Clements ရဲ့ Burma's Voices of Freedom မြန်မာနိုင်ငံရဲ့လူမျိုးရေးအတန်းများဆိုတဲ့စာအုပ်ဟာဒေါ်ဆန်းစုကြည်အနေနဲ့ကမ္ဘာစံပြပုဂ္ဂိုလ်ဖြစ်ဘလို့ဘယ်ပုံဖြစ်လာတယ်လဲဆိုတာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကိုဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်ဖြစ်1988ခုနှစ်မှာမြန်မာပြည်သူတွေစတင်သတ်မှတ်ခဲ့ခြင်းကနေမြန်မာဒီမိုကရေစီရေးကြိုးပမ်းမှုကိုမှတ်တမ်းတင်ထားတာဖြစ်ပြီးအတွဲလေးတွဲရှိပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ပေါ်သူ့ရဲ့စာနာမှုကတိတာထင်ရှားပြီးဒေါအောင်ဆန်းစုကြည်ဘက်ကခုခံကာကွယ်ဖို့စာအုပ်မှာကြိုးစားရေးသားထားတယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အလုပ်လက်မဲ့နှုံမြန်မာလာမှုပညာရေးစနစ်ညံ့ပြင်းမှုအခြေခံအဆောက်အုံနဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းမှုတွေကိုဖြည့်ရှင်းနိုင်ရေးလိုအပ်နေတဲ့နိုင်ငံသားယင်းနှီးမြုပ်နှံမှုတွေပျောက်ကွယ်သွားမှုရဲ့အဓိကအကြောင်းရင်းဟာဒေါအောင်ဆန်းစုကြည်ရဲ့ရိုဟင်ဂျာပြည်ထနာကိုကင်တွယ်မှုလွဲမှားတဲ့အချက်အဓိကဖြစ်ကြောင်းဆောင်းပါးမှာရေးသားထားပါရှင်။အခုဆက်လက်တင်ပြမှာကတရုတ်ရဲ့ခေတ်သစ်ပိုလန်မစီမံကိန်း BRI ကိုမြန်မာကတွန်းလှန်နေစေဆိုတဲ့ခေါင်းစဉ်နဲ့ Economic Times မှာ Dipanjan Rai Chowdhury ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တရုတ်ဟာအင်းကြီးချင်းမြန်မာနိုင်ငံမှာသူ့ရဲ့ BRI စီမံကိန်းနဲ့ပတ်သက်လို့ကောင်းခဲမှုတွေဆက်ပြီးတော့တိုးပွားနေတယ်လို့အစအချီရေးထားပါတယ်။BRI စီမံကိန်းရဲ့ဆက်ဆက်နေတဲ့အခြေခံအဆောက်အုံစီမံကိန်းတွေနဲ့အတူဘင်္ဂလားပင်လယ်ော်ဘက်ကိုတိုက်ရိုက်ဖောက်နိုင်ဖို့ဆိုတဲ့ညွန်လင်းချက်ဟာအခုတော့ကြီးမားတဲ့နောက်ပြန်လှည့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆောင်းပါးရှင်ကရေးထားပါတယ်။ရန်ကုန်မြို့မဟာစီမံကိန်းမှာတရုတ်အစိုးရရဲ့အခန်းကဏ္ဍရှော့ချခံခဲ့ရပြီးတဲ့နောက်တရုတ်အစိုးရရဲ့အခန်းကဏ္ဍရှော့ချခဲ့ပြီးတဲ့နောက် BRI အစိတ်အပိုင်းတစ်ခုဖြစ်တဲ့ မြစ်ချင်းနာစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆောင်စီမံကိန်းအတွက်တရုတ်ကရန်ပုံငွေထောက်ပံ့ပေးခဲ့ပါတယ်။ဒီစီမံကိန်းအတွက်နားလည်မှုစာကျွမ်းလွှာကို2018ခုနှစ်ကလက်မှတ်ရေးထိုးခဲ့ပြီး2021ခုနှစ်မှာအဆင့်သစ်ဖြစ်ဖို့ရထားခဲ့တာပါ။ဒါပေမဲ့တရုတ်ကုမ္ပဏီနဲ့မြန်မာဆိုရကြားမှာညရာတိမ့်ဆဲဖို့နဲ့ရော့ကျေးပေးဖို့အစီအစဉ်မှာကွဲလဲမှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်ဒီစီမံကိန်းကိုစတင်အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့တရုတ်မြန်မာဆက်ဆံရေးကြမ်းကျင်သူတွေရဲ့ပြောဆိုချက်ကိုကူကာရေးသားထားပါတယ်။ဒါ့အပြင် BRI စီမံကိန်းကိုအထောက်အကူဖြစ်စေမယ့်တရုတ်ကငွေကြေးထောက်ပံ့ထားတဲ့ကြီးမားလာတဲ့ရန်ကုန်မြို့မဟာစီမံကိန်းမှာနိုင်ငံတကာမဟာမိတ်တွေပါဝင်ဖို့မြန်မာအစိုးရကမကြသေးခင်ကပဲဆုံးဖြတ်ခဲ့ပါတယ်။ကီလိုမီတာ1900ရှည်တဲ့ CME ဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းကနေမြန်မာပြည်အလဲပိုင်းမန္တလေးအထိအဲ့ဒီကတဆင့်တောင်ဘက်ရန်ကုန်နဲ့အနောက်ဘက်ကြောက်ဖြူအထိသွားနိုင်ပါတယ်။ CMEC ရဲ့ရေချောင်းတကားဖြစ်တဲ့ကြောက်ဖြူဟာမြန်မာနိုင်ငံရဲ့ဘင်္ဂလားပင်လယ်အော်မှာတည်ရှိပြီးတရုတ်အတွက်မဟာဗျူဟာမြောက်တန်ဖိုးရှိကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်လက်နားဆင်ရမှာမြမရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါနဲ့ရုပ်ောက်ပွဲမှာပါတီကိုကြည့်ပြီးမဲပေးရမှာလား၊လူကိုကြည့်ပြီးမဲပေးရမှာလားဆိုတာမြမနိုင်ငံရေးဆောင်ကြည့်သူဒေါက်တာတင်းဆွေနဲ့ကျွန်တော်ကြော်စံသားဆွေးနွေးသုံးသပ်ထားပါတယ်။ကြတဲ့ရေတောက်ပွဲတွေတို့ကမြန်မာနိုင်ငံမဲဆန္ဒရှင်အများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုက်တွန်းချက်နဲ့အညီမလောင်ဘသူပဲဟောဆိုတာလူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးကြရတယ်ဆိုရင်ပန်းမယ်မဟုတ်ဘူးလို့ထင်ပါတယ်အခုလာမဲ့ရေတောက်ပွဲကြရင်တော့အရင်လိုပါတီကိုပဲကြည့်ပြီးမဲပေးကြအောင်မှလားသူရင်းဟုတ်မိမိတို့အမလောင်ရဲ့လူကြီးခိုင်ကြီးကိုကြီးကိုသွေးကိုကြည့်ပြီးမဲပေးကြမှလား1990ပြည့်ရွေးကောက်ပွဲတော့ငါစကူရန်ရွေးကောက်ခံအမန်လောင်တူဖြစ်ခဲ့သူဒေါက်တာတင်းဆွေကတော့အခုလိုစတင်ဆွေးနွေးပါတယ်
။ဆင်စုဟာနောက်ပိုင်းရွေးကောက်ပွဲတွေမှာ1990နဲ့2010 2015အခုမတူပါဘူးခင်ဗျ။1990တုန်းကတော့တပါတီအရာချင်းပြုတ်ကျရေးကိုမူတည်ခဲ့ပါတယ်။အဲဒီတုန်းကနိုင်ငံရေးပါတီတွေ935ခုရှိတယ်ရွေးကောက်ပွဲဝင်တော့98ခုဝင်ပါတယ်။အဲ့တော့98ခုထဲမှာ NLD က 92.6 အပြတ်သတ်နိုင်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကတော့ဒီမိုကရေစီဆိုတဲ့စံတစ်ခုကိုအမည်တစ်ခုကိုဥတီရဲ့ရွေးချယ်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်2020ကတော့တိတိတိုင်ကျွန်တော်တို့တခြားတဲ့ရွေးချယ်ရာဖြစ်တော့ကြက်ခံဖွံ့ဖြိုးရေးပါတီကိုပဲဟိုရွေးခဲ့ကြရတယ်2012ဂျာပြတ်နဲ့2015တုန်းကတော့အခုမေခွန်းအတိုင်းပဲလူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတဲ့အဆောင်ဘုတ်ကို NLD ကို၌ကကျွန်တော်တို့တင်ခဲ့ပါတယ်။တခါအခုတော့ NLD က9နှစ်လောက်တဲ့အခါမှာအားမရတာတွေအဲမဖြစ်စေချင်တာတွေဖြစ်တဲ့လောက်မဖြစ်တာတွေဆက်ရဆက်တဲ့အဲဝေဖန်မှုတွေကြောင့်ဒီလိုလူကိုကြည့်ရမလားဆိုတဲ့အဲစဉ်းစားချက်တွေရှိလာတာတော့အမှန်ပါပဲ။ဒါပေမဲ့ကျွန်တော်အမြင်ကလူကြည့်ရင်အမတ်လောင်းတစ်ယောက်တည်းကိုကြည့်မယ်ကိုဒေတာကဆိုရင်ဒိတ်ဒီအမတ်တစ်ယောက်ဟာလွတ်တော်မှာတယောက်စာပေါ့ကိုကြိုက်တဲ့အဲတယောက်ရသွားမယ်သို့ဆိုလည်းပဲတပ်ပီတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စအရီကိုကိုတင်နဲ့ကိုကလူကိုကြည့်ပြီးတော့ဘယ်ပါတီရဲ့ဖြစ်ဖြစ်တင်းတဲ့အမတ်တစ်ယောက်ဟာလွတ်တော်ရဲ့မှာအတွက်မဲတမဲပဲရတယ်ခင်ဗျအဲ့တော့တပ်ပီတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေလူတူရဲအမတ်တူရဲသုံးမဟုတ်ပါလို့အမတ်အရေးအတွက်တစုံတစ်ခုကနေပြီးတော့ချုံပြီးဆောင်ရွက်နိုင်ပါမလားဆိုတဲ့စဉ်းစားချက်လေရှိမှမလွယ်ဘူးလို့ကျွန်တော်ယူဆပါတယ
်။ဒ
ါကြောင့်2010လေးပဲအရင်နဲ့မကွာတဲ့ပါတီကိုကြည့်ရမလားဆိုတဲ့အားကတော့တာစေဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။ကျွန်တော်လေ့လာမှုပြကွာတော့ဒ ချို့ democracy ချုံးရတဲ့နိုင်ငံတွေမှာမဲဆန္ဒရှင်တွေရဲ့ rights and responsibility voters rights and responsibility ဆိုတာပြဌာန်းထားတာရှိပါတယ်အဓိကကတော့ responsibility မဲဆန္ဒရှင်တွေရဲ့တာဝန်မှာဗာရေးထားလဲဆိုတော့ familiarize with the candidate and the issues သူတို့မဲပေးတဲ့လူရဲ့အကြောင်းနဲ့သူတို့နိုင်ငံမှာသူတို့ကြုံတွေ့နေရတဲ့ပြဿနာတွေကဘာတွေလဲအဓိကလှုပ်ဆောင်ပေးရမယ့် issues တွေကဆိုတော့ဒါတွေကိုအဓိကထားပြီးစဉ်းစားဖို့ကမဲဆန္ဒရှင်နိုင်ငံရဲ့တာဝန်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲအဲဒီလူပုဂ္ဂိုလ်တယောက်တည်းကိုကြည့်ရဆိုတဲ့နေရာမှာလူပုဂ္ဂိုလ်တယောက်တည်းနဲ့ဆက်ဆက်ပြီးတော့ဒီနိုင်ငံရဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာစီးပွားရေးပညာရေးစီးစားရေးလည်းစဉ်းစားပြီးတော့ကြိုတည်ရမှာပါဆရာဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာအခု issues တွေကိုကြည့်မယ်မြန်မာနိုင်ငံရဲ့ဆိုရင်ကိစ္စကိုပြောမယ်ဆိုရှင်အဓိကအခြေခံအကြဆုံးကတော့ဒါလောလောဆယ်ဖွဲ့စည်းပုံကိုဘလောက်ပြင်နိုင်မလဲသူသဖြင့်တိုင်းရင်းသားတွေရဲ့လူတင်တဲ့စန္ဒသူတို့ဒေသတွေကိုပေးထားတဲ့ကိုယ်ပိုင်ဥထုတ်ခွင့်ဖွဲ့စည်းပုံမှာပါတဲ့အကိုဘောင်းချက်ပြီးတော့ဘလောက်ပေးနိုင်မလဲဆိုရယ်အဲဒီနောက်ပြီးတော့လက်နက်ကိုင်ဖွဲ့စည်းနဲ့ဘလောက်ညီညာရနိုင်မလဲဆိုရယ်အရေးကြီးတဲ့ issues တွေဖြစ်နေလို့ထင်ပါတယ်ဆရာဒါတွေကလူတွေကြည်ကြည်နဲ့စဉ်းစားကြနိုင်မယ်ထင်ပါသလား
โอเคခင်ဗျာအခုမေခွန်းအတိုင်းပဲအတန်မဟုတ်လားအဲ့ဒီဒီခုလုံးတစ်ခါတည်းကြီးအနာဂတ်ကြီးဒီခုလုံးကိုသက်ဆိုင်တဲ့ issue ခေါ်တဲ့အရေးအရာလေးကိုစဉ်းစားတဲ့မဲဆန္ဒရှင်တွေရှိလာတာကတော့အမှန်ပါပဲကျွန်တော်တို့မဲဆန္ဒရှင်တွေဟာနာမည်တစ်ခါနာမည်တစ်ခါရှင်းတဲ့ပြည့်ကျဲတဲ့နဲ့ပုံမှုလို့ရှိလာတာပဲခင်ဗျတို့ပြောနေတယ်အဲ့ဒီအရေးအတွက်ကိုကျွန်တော်ကအားမရဘူးခင်ဗျာမမနက်ကနေလက်ရှိအနေထားကလည်းအဲ့လောက်ထိဟာဖြစ်နိုင်တဲ့အလားလား2008ဖွဲ့စည်းပုံကြီးအောက်ခံကြီးမဖြစ်နိုင်ကြဘူးသူလည်းအတိကလည်းအများစုကသိထားတော့ကဒီဖွဲ့စည်းပုံပြင်ဆင်ရေးဖြစ်နိုင်ရေးကိုဥဆောင်နိုင်တဲ့နိုင်ငံရေးပါတီကိုရွေးမယ်ဆိုတဲ့ရွေးချင်တယ်ဆိုတဲ့ဆန္ဒကတော့လူတဲ့ပုံပြီးတော့ပေါ့နော်ဟိုကျဲသေးတဲ့လူကျွန်တော်ယူဆတယ်နောက်မေခွန်းနဲ့မှာပါဆိုတော့တန်ရာအရေးနဲ့ဟာဒီလိုညီညာရေးအဲ့ဒါတမန်တော်မျိုးစံရေးဆိုတဲ့ကိစ္စလေးပါ။ဒါကတိတိကျကျပေါ့ဗျာ။2015နဲ့မတူတဲ့အချင်းချင်းတွေ2020မှာရှိလာတယ်လို့ကျွန်တော်ယူဆတယ်။တိုင်းသားတွေတက်တာလည်းရှိတယ်၊တက်မလို့တက်လည်းရှိတယ်လို့ကျွန်တော်ယူဆတယ်။ဖြစ်ရှိရှိအစီအစဉ်ဟာဒီလိုမျိုးနဲ့အဲ့ဒါ Federal ပြောင်းစုတည်ဆောက်ရေးကိုသူတည်တဲ့ပြောင်းလဲမှုမဟုတ်ဘူးနဲ့ပြောင်းနေတော့ဖြစ်နေတယ်လားလို့ကျွန်တော်သံသယရှိတယ်ဗျာ။ဒါကြောင့် issue of block count ကတချို့မြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားအပြင်းပြင်းဟာ2015တဲ့ပုံပြီးကောင်းမလာသေးဘူးလို့ယူဆရတယ်။ Congress အဖွဲ့စီကူရဲ့အိမ်မက်ကုန်းနဲ့အိမ်မက်တို့ဒီလွတ်တဲ့ယူပပွဲကခုမှနေပြီးတော့ဆက်ဆုံးမှုဆိုတာဒီလိုခင်းလေးတွေလို့ပြောယူဆရတယ်ဟုတ်ကဲ့
။နောက်တစ်ခါဆရာဒါစိတ်ကူရင်လည်းဘာညာပြောပြလူတွေတချို့ကတွေးနေရတာတချို့ကထုတ်ဖော်ပြီးတော့လည်းပြောကြတယ်။တကယ်လို့ဒီပြုံကြီးမင်းအောင်ဟိုင်းပါသမ납ချင်လိုက်တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာပို့ပြီးတော့လမ်းပွင့်သွားနိုင်တယ်ဆိုပြီးတော့ယူဆချက်တချို့လည်းပဲကြားရပါတယ်ဆိုတော့လူတွေကတော့တကယ်ပဲအဲ့လိုစဉ်းစားကြလိမ့်မယ်ချက်ထင်ပါတယ
်မဲဟိုယူဆချက်တော့ရှိတယ်သို့တော့လက်တွေ့ဖြစ်နိုင်မယ်လို့ယူဆတဲ့လူကျွန်တော်အချင်းနဲ့တော်တော်ရှားပါလိမ့်မယ်လူယုံမှုရေးမဲ့ online နာမည်ကိုဒီလိုအသုံးပြုကြတာဟာစက်ခိုင်ပုံပြရင်းနဲ့တမရောဘက်ကတမရောနဲ့ဘလူးပလေးလုပ်တဲ့နိုင်ငံရေးပါတီတွေကနေဒါကနိုင်ငံရေးဆောင်ဖို့တခုအနေနဲ့မပေါ်ဘူးလို့ကျွန်တော်ယူဆပါတယ်။ဘုဂျိုမူရေမရောက်နိုင်တမတာဖြစ်ဖြစ်အင်္ဂါတဲ့အရေးပါတဲ့နေရာတဲ့ဖြစ်ဖြစ်ဖွဲ့စည်းပုံပြင်ဆင်ရေးဟာသူ့ကြောင့်မရတာမဟုတ်ပဲနဲ့သူ့ထက်ကပေါ့နော်အရင်ကတည်းကအခုချိန်ကြီးဟိုအသက်ရှိခင်ရှားဖြစ်တဲ့ဘုဂျိုမူရေတန်ရွှေအဘအဝင်ပေါ့နော်အဲ့ဒီအောက်စုကနေဆောင်ရွက်ထားတာဒီကိုဘုဂျိုမူရေမင်းအွန်လိုင်းကျော်လွှားနိုင်မယ်လို့ကျွန်တော်မထင်တဲ့အတွက်ဒီစဉ်းစားချက်ကလည်းကျွန်တော်တင်နေအောက်စုတစ်ခုကိုလည်းရရင်ကျေတဲ့နိုင်ငံရေးအစုတစ်ခုတည်းမပူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျသူတို့အထက်ကဘုံမူကြီးတန်းရှည်တို့အတိုင်းတိုင်းတော့ထားလိုက်ပါအောင်သူတို့လည်းအဆက်ရွယ်တော့ကြီးလာပြီးမြန်မာနိုင်ငံရေးမှာဘလောက်နောက်ကကျိုးဆွဲထိုင်သေးလဲဆိုတာတော့ကျွန်တော်တို့မသိကြဘူးပေါ့ဆရာဒါပေမဲ့ကျွန်တော်ဒီမှာဆက်ပြီးတော့မေးချင်တာကနမူနာတစ်ခုကိုပြန်ကြည့်ရင်တိုင်းရင်းသားတွေနဲ့ညီညာရေးစည်းစက်တဲ့နေရာမှာဘုံကြီးသိသိဥသိသိသမရဖြစ်ခဲ့တုန်းကပူပြီးတော့ခီးတွင်ခဲ့တယ်ခီးရောက်ခဲ့တယ်ဆိုတာလူများလက်ခံကြပါတယ်ဒါဘာကြောင့်လဲဆိုရင်သမရအနေနဲ့တက်မရဟုတ်သုံးတစ်ခုသောအတိုင်းအတာတိလွှမ်းမိုးနိုင်တယ် အနေထားမှာစီလိုဖြစ်တယ်လို့ယူဆခဲ့ကြပါတယ်ဆိုတော့ဗိုလ်ချုပ်ဦးကြီးမင်းအောင်ဟန်သာသမနာဦးမင်းအောင်ဟန်ဖြစ်လာရင်စုအနေနဲ့ဟောဒီလိုပုံစံမျိုးလုပ်ပြီးတော့တိုင်းရင်းသားတွေနဲ့ဆင်းသက်တဲ့နေရာမှာတမန်တော်ရဲ့ထော်လကလန်းလုံမှုပူပြီးတော့နည်းပါးသွားနိုင်တယ်လို့ယူဆနိုင်ရာကြောင့်မရှိတော့ခင်ဗျ
အဲ့လိုလေတူတူပြ။အဲပရင်းစင်ကဘာဖြစ်လို့ဒီနေလားဟင်ကိုစပီးကောက်ခဲ့ဆိုတဲ့။အဲ့ဖော်တဲ့အတွက်ကတန်းဒီပြောင်းသွားလို့အပိကြရတဲ့အချိန်ဉာဏ်စီဉာဏ်အကိုလူလူ။တော့အောင်ဆုံးစုကြည့်ဆိုတဲ့တော့လေဒီလမ်းပေါ်မှာပဲအဲဆက်ဆောင်ပါလေကိုလေ။ဘုဒ္ဓမြတ်မအောင်လိုက်။ဘုရားသုံးမှန်ပြီးတော့ဆောင်းလမ်းနဲ့လမ်းရှိတဲ့ခေါင်းဆောင်တူလို့ကျွန်တော်မယူဆဘူး။သူတက်တဲ့ချင်းလည်းပဲလာတမလို့ဟာနိုင်ဖွေးစည်းပုံကိုတက်ပြီးပြီးကြောက်ရမယ်ဆိုတဲ့အတုံးလုံးမျိုးသူတုံးခဲ့တယ်။နောက်တစ်ခါဒီကြားထဲမှာလည်းတန်းရင်းသားနဲ့ပတိအာတုံးပြီးဆိုရတဲ့အနေထားတည့်ရပေါ့နော်။အတိတိကျကျပြောရင်ဒီအနောက်ဖက်ဆင့်မြင်တာလို့ပြောတယ်ရခိုင်ပြည်နယ်ကစီရင်ကိစ္စရယ်။နောက်တစ်ခါအရှေ့မြောက်ကဝပြည်နယ်ကကိစ္စဒီနှစ်ခုဟာဒီလက်ထက်မှာပူဆိုးလာတယ်။ဒီငါနဲ့ပူဆိုးလာတာဟာအစောကဆိုရတဲ့စက်တက်နဲ့ဆိုင်နေတယ်ခင်ဗျအဲ့တော့စက်တက်လို့ပြောရင်ဘုံယုံမှုနဲ့အောင်လည်းဟာတော့ရှိဖို့ဖြစ်ပါလေတကြောင်ဘုံသာသမတဖြစ်ဖြစ်သွားဖြစ်ဖြစ်ဖြစ်ရဲ့တည်းကြီးရဲ့တိုင်းသားတွေနဲ့အစ်စ်တဲ့အရေးကိုပြန်ခွေရပါပူပြီးတော့တောင်ဆိုးသွားနိုင်လို့ကျွန်တော်လည်းယူဆပါတယ်ခင်ဗျဟုတ်
တိုင်းရင်းသားဒေသတချို့ကလူတွေက NLD အစိုးရရဲ့တိုင်းရင်းသားတွေဘောသဘောထားကိုအေးမကျေနပ်ကြဘူးအဆန်မကျေကြဘူးအဲ့ဒါကြောင့်ဘုရားဝင်မြောင်ဟန်ကတော့တိုင်းဒါနဲ့ပူပြီးနိစ္စမှုရှိမယ်ဆိုပြီးတွေးတဲ့အတွေ့အကြုံတွေရှိပါတယ်။တကယ်လို့ပါတီတပါတီစီးနှံအစိုးရမဆွေးနိုင်တဲ့အခြေအနေဖြစ်နေရင်ညှိမောင်းဖွင့်မယ်ဆိုရင်တော့မှပဲတမတော်လူလာတဲ့ဘက်နဲ့ပေါင်းပြီးဖွင့်နိုင်တယ်ဆိုရက်သဘောထားတွေလည်းဖြစ်နေရကြားပါတယ်။အဲ့ကိစ္စတော့ပဲလုံးဝမဖြစ်နိုင်ဘူးလို့ဆက်ဖြစ်ပါတယ်။
ဒုက္ခပေါ်နီလာတဲ့အခါမှာနိုင်ငံရေးဆလုပ်နေတဲ့နိုင်ငံရေးပြည်ပေါ်နေမျိုးမျိုးနဲ့ဆောင်ရွက်လာကြတော့ဒါစဉ်းစားမှုတွေအမျိုးမျိုးထွေပြားလာကြတာတော့အမှန်ပါပဲ။သို့သော်လည်းပဲမဲပေးမဲ့လူတွေရဲ့စဉ်းစားချက်ကတော့တော်တော်လေးတည်ငြိမ်ပြီးတော့ရင့်ကျက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်။သို့သော်လည်းပဲလူကအမျိုးမျိုးပေါ့ဗျာ။ဒီလိုကာလမှာပေးကြွေးပြီးတော့ခွန်ပြီးတော့လုပ်တဲ့ကိစ္စတွေအဖြစ်နိုင်တယ်အဲဒီအရည်လည်းမရှိဘူးလို့ပြောလို့မရဘူးအဲဒီလည်းငါးနှစ်စာလှုပ်ထားတာအမေရချက်တီအတွက်ပိဆက်ကောင်းပြစ်ပိဆက်မယ်မဆန်းတဲ့နေမျိုးတစ်ခုရှိအောင်ရှိမယ်ပြောလို့တော့မရဘူးပေါ့နော်အနည်းလေးတော့ဝိဇာနာဆုံးလေးတဲ့အတွက်မြေမြေဖြစ်နိုင်တယ်လို့ပဲဟိုယူဆပါလိမ့်မယ
်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာပူပြီးတော့တရားပြန်များစဉ်းစားနိုင်လို့ရတယ်ပြည်သူတွေနဲ့ရွေးကောက်ပွဲနှိကလာတဲ့အခါမှာကိုယ်စလဲရီပါတီတွေနဲ့ပြိုင်ပွဲဥနေနဲ့ထိပ်တွေ့မှုကလည်းများများလို့ပေါ့ဆရာအပြန်အလှန်လွတ်လပ်လပ်ပြောနိုင်တဲ့ဓာတ်တူတိုင်ခွင်းမှာ level playing field ရပြီးတော့သူပြောနိုင်ဆိုနိုင်တဲ့အခြေအနေရတဲ့လူကတော့ပေါ့ဆရာပို့ပြီးတော့မြန်မာနိုင်ငံမှာအခုထိတော့ရတာသိမ့်မတွေ့သေးဘူးဆရာ covid 19ကြောင့်လားနိုင်ငံရေးအခြေအနေကြောင့်လားဆရာ
ဒီကိုရိုနာဗိုင်းရပ်စ်ပိုးဆက်ရောဂါကြီးကြောင့်ရုပ်ောက်ပွဲကိုအဲ့ဘူရှိမှာတော့အမှန်ပဲအမလောင်းတွေကကောင်းကောင်းနေနဲ့ပြီးမဲ့ပေးတဲ့လူတွေတွေ့ဖို့ကမဆောင်ဆန်တာတော့စက်ကံမတွေမထိုင်တဲ့တွေ့အပြာအလားနားလည်းမှုအပိုင်းမှာတစုံကြရတာပါနေတယ်ရှိပါတယ
COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ထိုးနေနိုင်တဲ့အခြေအနေကိုမျှော်ရှိပေးခဲ့မှာလူစုလူဝေးတွေကို COVID-19 သတ်မှတ်ချက်တွေနဲ့အတူတဆင်ချင်းပြန်လည်ခွင့်ပြုသွားဖို့ပြင်ဆင်နေတာကိုတွေ့မြင်နေရပါတယ်။ COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်မှုကလည်း6လနဲ့အထက်ကြာမြင့်နိုင်အောင်မယ်လို့ပညာရှင်တွေကခန့်မှန်းသုံးသပ်နေကြတဲ့အကြောင်းကာဝေးဆေးတွေလုံလုံလောက်လောက်မရရှိနိုင်တဲ့ခေတ်မှာရောဂါကူးစက်မခံရစေဖို့အတွက်ကြိုတင်ကာဝေးနည်းလမ်းတွေကိုသတိပြုပြီးလိုင်းနာဆောင်ရွက်ကြရအောင်မှာပါ။တူတယောက်ချင်းစီကနေစပြီးကျွန်တော်ကဝဲနီလန်းတွေကိုမမေ့မလျော့သတိပြုလိုက်နာဆောင်ရွက်သွားကြဖို့လိုတယ်လို့အထွေထွေယောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
တူးချင်းတူးချင်းနေဆောင်ရွက်ဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဗိုင်းရပ်စ်ပိုမရှိဘူးဆိုပြီးတော့ဒီကဝဲနီလန်းတွေကိုမဆောင်ရွက်ဘူးဆိုရင်ကယ်၍များတော့ယောဂါပိုရှိတဲ့သူတွေတောက်ကင်းသွားတဲ့လူကနေတစင်ပြန်လည်တွေ့တယ်ဆိုတာလည်းဆရာတို့အနေနဲ့ကြားသိနေရတယ်ပေါ့နော်အဲ့ခါမှာဒီကွာရန်တင်းစင်တာနေထွက်လာတဲ့သူပဲဖြစ်ဖြစ်ယောဂါပို negative ဖြစ်ပြီးတော့ဒီပြည်သူလူထုတွေပြန်ရောက်လာတဲ့သူတွေကပဲဖြစ်ဖြစ်ကြံတဲ့လူတွေစီကိုကူးစက်နိုင်မှာသေးတယ်ဆိုတဲ့အသိလေးထည့်ထားဖို့လိုပါတယ်။ဒါကြောင့်ကာကွယ်ရေးနည်းစနစ်တွေကိုရှော့ချလို့မဖြစ်သေးပါဘူး
။
ကောင်းဝတ်လျှော့လုပ်ငန်းကိုလုပ်ကနေတဲ့ကိုသက်ပိုင်စုကလည်းကိုဗစ်-19ကာဝေးလုံဆောင်ချက်တွေကိုလူတိုင်းမပေါ်မဆနဲ့ဆက်ပြီးလုံဆောင်တင်တယ်လို့ယူဆပါတယ်။အထူးသဖြင့်လူစုလူဝေးတွေကိုတိုင်းနိုင်ငံများရှောင်ကျဉ်တင်တယ်လို့သူရဲ့အမြင်ကိုအခုလိုပြောပါတယ်။အဓိကကလူစုလူဝေးရှောင်ရမယ်ခင်ဗျ။လူစုလူဝေးဘာဖြစ်လို့ရှောင်ရမယ်ဆိုတော့လူတွေအချိန်မှာကဘယ်လိုယောဂပိုးတွေရှိနေလဲဆ
လက်တွေ့မှာလိုင်းနာလုံဆောင်ဖို့ခက်ခဲနေတဲ့အချက်တစ်ခုကတုံးနဲ့တူ၆ပေခွာပြီးနေထိုင်ရမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်အထူးသဖြင့်ရုပ်တဲ့ရုံစင်ပြလို့တဲ့အချိန်မြို့ရင်းဘက်စကားတွေကိုစီးတဲ့နေရာမှာလိုင်းနာဖို့ခက်ခဲနေကြတာပါဝန်ထမ်းတူဖြစ်သူကိုယ်စီလင်းထွက်ကလည်းကစတမာတွေနဲ့စကားပြောတဲ့အချိန်ဝန်ထမ်းချင်းချင်းစကားပြောဆိုတဲ့အချိန်ဒီမှာတုံးနဲ့တူ၆ပေခွာကနေစက
ကျွန်တော်ကတော့ကာတာမှာလည်းသကားပြောခါကျနေတော့နီးကတော့ပြောရတယ်ဗျနေတော့ခွာဖြစ်တော့တပေးနှစ်ပေးလောက်တော့ခွာပြောရတယ်နေတော့ကတော့ကမ်းပါပဲဟိုအဲ့လိုမှရောက်ဖို့ရှိမိဆိုတော့ကိုယ်လည်းမသိနိုင်ဘူးလေဒါမဲ့ဟိုဖြစ်နိုင်တော့အများဆုံးမက်စတာထားတင်တယ်ကအိမ်မှာနေတဲ့ချိန်လွယ်လို့ပေါ့လက်ကတော့အများဆုံးနေရမှာပဲ
ကိုဗစ်19အဒုတိယလှိုင်းအနေနဲ့ပြန်ဖြစ်နိုင်တယ်လို့ပြန်ရှင်းတွေကသုံးသပ်ပြောဆိုထားတာကိုကြားသိနေရတာကြောင့်ကျွတ်တဲ့ကာဝယ်မှုတွေကိုကြီးဆိုင်လိုက်တာလို့ဆောင်နေတဲ့သူတွေထဲမှာအကြောင်းသူတူဖြစ်သူမက်အေဘရယ်ကိုကိုလည်းပါဝင်ပါတယ်။ကိုဗစ်19ဒုတိယလှိုင်းကိုလည်းအော်မြင်မြင်ရှောင်လွဲနိုင်မှုအတွက်ဒူတိုင်းကျွတ်တဲ့ကာဝယ်ရေးတွေကိုမပေါ်စပဲဆက်လက်လှိုင်းတာလို့ဆောင်တ
နာဝင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါပဲ
။စတင်ကာကွယ်ဖို့လှုပ်ဆောင်ဖို့တော့ပို့ပြီးတော့မဘကလိုအပ်တဲ့သူထင်တယ်။ဘာလို့လဲဆိုတော့အခုဆိုလို့ရှိရင်ညီမတို့ဂျုံသားကစကားပေါ်မှာလူအများညားတယ်လေ။ညားတဲ့အခါမှာမက်ဆေ့ချ်တက်တင်တယ်။နောက်တစ်ခါကျတော့ကိုကဟန့်ချက်အမြဲတုံးတင်တယ်။ဟောဆိုတော့လက်တန်းနဲ့ကင်တာတွေပါလေဆိုလို့ရှိရင်သူတို့ကင်တာလက်တန်းကိုရကင်တာရရှိတယ်လေ။လက်တန်းကိုရောက်တဲ့ကင်တာမဟုတ်ဘူးလေ။နော်။အဲ့ခါကျတော့ညီမတို့ကဟန့်ချက်အမြဲတုံးတင်တယ်လို့ထင်တယ်။နေရာတိုင်းမှာဟန့်ချက်တွေထားပေးထားတယ်လို့ထင်တယ်။
second wave လို့ခေါ်တဲ့ဒုတိယလိုင်းကူးစက်ပြန့်နှံ့မှုကိုသတိထားဖို့လိုတယ်လို့ကမ္ဘာအနှံ့ကကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကာဝေးဆေးတွေလုံလုံလောက်လောက်ရရှိလာမဲ့အချိန်မတိုင်ခင်အထိဒုတိယလိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အခြေဆွဲဆန့်ထားနိုင်မှသာနောက်ဆက်တဲ့စုကြည့်တွေကိုရှောင်လွှဲနိုင်ကြမှာပါ။ဒုတိယလိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အခြေဆွဲဆန့်ထားနိုင်မှုအတွက်ပြည်သူတယောက်ချင်းစီအနေနဲ့ဘယ်လိုအချက်တွေကိုလိုင်းနာလှုပ်ဆောင်ဖို့လိုပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
။မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှာခေါင်းဆီးကိုစနစ်ကျတပ်ဆင်အသုံးပြုရေးပေါ့နော်။အဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်နေမှာဒီ mask တပ်ဆရာမလိုတော့လဲပဲနော်မိမိမှာအပနော်မိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3ပေ6ပေကွာဝေးကနေတက်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical mask သို့မဟုတ်ဒီအဝတ်တက်ပြုလုပ်ထားတဲ့ mask တွေကိုတက်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွေမိနိုင်တဲ့မိမိရဲ့လက်ကိုလည်း virus ပိုးကင်းစစ်အောင်စနစ်ကျစေချောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ်
COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်တဲ့အခြေအနေကိုမျှော်ရှိသေးခင်မှာ COVID-19 ကာဝေးရေးလှုပ်ဆောင်ချက်တွေကိုလူတိုင်းမပေါ့ဆပဲဆက်လက်လှုပ်ဆောင်နေကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပ
ါ VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မစုမြတ်မမကိုလက်လှူရှားအကစားလုပ်သူတွေကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ smart watch လက်ပတ်နာရီတွေအပါအဝင် wearable device ပစ္စည်းတွေကနေကို့မှာ covid-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီကိုနဲ့မကွာနေ့နေ့ညညဝတ်ထားကြလေးရှိတဲ့အဲ့ဒီပစ္စည်းတွေဟာကို့ခန္ဓာကိုယ်တွေကနှလုံးခုန်နှုန်းအသက်ရှူနှုန်းအချိန်အတိုင်းအတာကုန်ဆုံးသွားတဲ့ calorie စသဖြင့်အိပ်နေတဲ့အချိန်မှမကြမ်းကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းတင်ပေးပါရယ်သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့ကိုယ့်ရဲ့ကျန်းမာရေးအတွက်အင်မတန်အထောက်အကူဖြစ်တာပါဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှဘလို့အပြောင်းလဲဖြစ်တယ်လဲဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါအထူးသဖြင့်
COVID ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုယ်နဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးတက္ကသိုလ်ကသုတေသီတွေလည်းပါဝင်ပါတယ်။ iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smartwatch နိုင်ငံတွေအပြင် Aura ဆိုတဲ့ smart lens ကိုဝတ်ကြသူ 9,000 ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်အလက်တွေကိုမျှဝေထားပါတယ်။အဲ့ဒီထဲက31ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ်
. So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့လည်းကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်နှုန်းတွေကပိုပြီးတော့မြန်းလာပါတယ်။နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကလည်းတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2,000ခွဲလောက်ကိုရှိပါတယ်။အဲ့တော့ကြောင့်ကုမာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ်
။ Stanford ဆေးတက္ကသိုလ်ကပါမောက်ခ Michael Snyder ဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ယောဂလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford တက္ကသိုလ်ကလေ့လာနေသူ COVID-19 အတည်ပြုလူနာ31ယောက်ထဲက80ယောက်ကနှုန်းဆိုရင်ယောဂလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device တစ်စီးရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ရင်းမှာအပြောင်းလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ
်။ In about 80% of the cases we can see heart rate go up when someone gets ill. And what's powerful
လေ့လာတဲ့သူ80ယောက်ကနှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်နှုန်းစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ယောက်ကနှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုအလုံးခုံလုံးတွေပို့ပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေ့လာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်9ရက်ခွဲလောက်ကလေးကနှလုံးခုံလုံးပုံမှန်ထပ်ပို့ပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီ9ရက်ခွဲစလုံးသူ့မှာယောဂပိုးရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပိုးကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်သိကိုကောင်းတဲ့ပစ္စည်းတွေပါ။အနည်းဆုံးပြန်ပြန်အားဖြင့်3ရက်လောက်ကြိုပြီးသိနိုင်ပါတယ်။
သူတို့မျှော်လင့်သလိုကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပြီမဲ့ COVID ရောဂါကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအတိအချဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်။အရေးအကြီးဆုံးကတော့သူများကိုထပ်ဆင့်ပွားကူးတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်။လက်ပတ်နာရီမဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Aura ဆိုတဲ့ Smart လက်စွပ်ကိုတီထွင်ထားတဲ့ Aura Health Company ကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ်UCSF နဲ့ COVID-19 ယောဂါချုပ်တင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura လက်စွပ်အကွေး 2,000 ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အပူချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်
။ I think it's just given everyone more peace of mind and more safety.To be able to, you know, look at their app every morning and know how they're doing.
App ပေါ်မှာကိုယ့်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်။ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ်။ NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်။ဒီနည်းပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်။ဒီနည်းပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခဲ့အောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ။
Aura Health Company အမှုဆောင်အရာရှိချုပ် Harit Rai ဖြစ်ပါတယ်။ NBA လိုပဲPGA တော့ကောက်တီအားကစားအဖွဲ့အစည်းကလည်းကိုကျမ်းမာရေးနဲ့ပတ်သက်လို့တောက်ရှောင်းမှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တထောင်ကိုဝယ်ယူခဲ့တယ်လို့ Whoop Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ
် Well Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member. It's been a real success.
PGA Tour ဖွဲ့အစည်းတို့ပူးပေါင်းပြီးစားသမားတွေ၊ caddy တွေပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေတဲ့များအထူးသဖြင့်အသက်ရှူနှုန်းကိုဝိနည်းပညာကတိုင်းတာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုအရေးကြီးပါတယ
်အရင်ကမရှိခဲ့သလိုကပ်ရောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကမ္ဘာအနှံ့ပြန့်နှံ့ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမမထားခဲ့ကြတဲ့ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီထဲမှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ်။
So basically, we've gone in and looked at that data with the user's permission, and we've seen the changes in breathing rate and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အစ်မကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုအခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်။
ကိုကျမရဲ့အတွက်အိမ်နေချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေမှာ Apple ရဲ့ iWatch တရီကလောလောဆယ်ဈေးကွက်မှာနံပါတ်၁နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နာရီမှမဟုတ်ဘဲကိုမှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့ကြိုးစားလေ့လာနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။လူငယ်လူရွယ်တွေအနေနဲ့ COVID-19 ကမ္ဘာကာယရောဂါကူးစက်ပြန့်နှံ့မှုကာကွယ်ရေးအတွက်အပေါင်းအသင်းတွေစုဝေးတာနဲ့ပါတီပွဲသွားတာတွေမလုပ်ကြဘူး။ WHO ကမ္ဘာကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကပေါ်တဖူးနေမှာတိုက်တွန်းလိုက်ပါတယ်။ဒီ virus ပိုးပြန့်ပွားနေမှုနှိမ့်ကွင်းအောင်ဒါမှမဟုတ်ရက်သွန်းအောင်အရေးပါတဲ့ခန္ဓာကနေလူငယ်တွေပါဝင်ကူညီဖို့လိုနေပြီလို့ WHO အရေးပေါ်ဆိုင်ရာအကြီးအကဲနဲ့ကူးစက်ရောဂါပြန့်ပွားမှုကာကွယ်မှုဆိုင်ရာပညာရှင်တို့ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာ American သံတမန်ကြီးဖြစ်တဲ့သမ္မတ Donald Trump အဆိုပြုတင်သွင်းခဲ့တဲ့ Thomas L. Vidal ကို American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှပေါ်တဖူးနေမနေ့က online ကနေတဆင့်ကြားနာပွဲပြုလုပ်ခဲ့ပါတယ်။သူဟာမြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Scott Marcia နေရာမှာတာဝန်ယူရမှာဖြစ်ပါတယ်။ Mr. Vidal ဟာ2014ခုနှစ်ကနေ2018ခုနှစ်ထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ American Council ဝင်ချုပ်မဖြစ်ခင်မြန်မာနိုင်ငံဆိုင်ရာတန်ရုံးဒုတိယအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားတဲ့သူတဦးကိုမြန်မာနိုင်ငံအတွက်ပထမဆုံးသံမတ်ဖြစ်တဲ့ခန့်အတာမျိုးဖြစ်လာနိုင်ပွဲရှိတယ်လို့နိုင်ငံရေးအကြီးအကဲတွေကသုံးသပ်ကြပါတယ်။လက်နက်အစိုးရဝန်ကြီးများအဖွဲ့ကဘေရုတ်မြို့ကိုတရင်နှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ဘေရုတ်မြို့ကစိတ်ကြမ်းကုန်လောင်ရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေအိမ်ချဲချုပ်ချထားဖို့လဲလက်နက်အစိုးရကစစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။အင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပြီးဒီအခြေအနေမှာစစ်တပ်ကိုအာဏာပြေးပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအခုထိမသိရသေးပါဘူး။ထိုင်းစစ်ကဆန့်ကျင်ကျောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ၅ဦးကိုလူစုဝေးမှုတားမြစ်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကဆင့်ခေါ်လိုက်ပါတယ်။ထိုင်းနိုင်ငံမှာဇန်နဝါရီလလေကလေးကကျောင်းသားတွေဥဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုတွေ့နေရပြီးသူတို့ကလက်ရှိဝန်ကြီးချုပ်ယာရူးကနေနှုတ်ထွက်ပေးဖို့နဲ့စစ်တပ်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ချစ်တဲ့ပြည်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်နေတဲ့ကြည့်ရှင်တွေလည်းကျမဆင်းရဲသက်ပါ
This program has come to you from the Voice of America, Washington.